တတိမီဒီယာကောင်စီရွေးတာနဲ့ပတ်သက်ပြီးတော့ပန်မြန်မာကနေပြီးတော့ကန့်ကွက်တာဘာကြောင့်များပါလဲရှင
်အဓိကတော့တတိမီဒီယာကောင်စီဆိုတဲ့အနေထားပေါ့နော်ပို့ပြီးတော့တက်နိုင်တဲ့လောက်လွတ်လွတ်လပ်လပ်နဲ့အမိကိုကင်းကင်းနဲ့ဖြစ်စေခြင်းနဲ့ဒါကြောင့်မလို့ကန့်ကွက်ရတာပါရွေးချယ်ရေး selection ကနိဥပဒေထဲမှာပါတယ်ဆိုမယ်လေတချို့ကိစ္စအသေးစိတ်ကလေးတွေကနိဥပဒေနဲ့လည်းမကန့်ညီထားဘူးဖြစ်နေပြီးတော့ဇနဲ့ပြည်သူနိုင်ငံသမားတွေကိုပေါ့နော်အရင်ဆုံးတမင်ပြီးတော့ဖတ်ပြပြီးတော့အားယူပြီးတော့မှဒါဆုံးဖြတ်လိုက်တာမျိုးမဟုတ်နေဖြစ်ကြအောင်ပြုလို့ရပါ
ဟုတ်ကဲ့အမဒီထုတ်ပြန်ချက်ထက်မှဆိုလို့ရှင်လေလေဒီကောင်စီကရွေးချယ်တင်မြောက်ရေးအဖွဲ့ကပွင့်လင်းမြင်သာမှုမရှိဘူးလို့လည်းတုံ့တက်ထားတယ်အမဘာကြောင့်များလဲရှင
်ကျွန်တော်အစစ်စစ် selection ရွေးဖို့ရှိတယ်ဆိုတဲ့အစစ်စစ်အကြောင်းအရာတွေကိုဒီထက်ပိုပြီးတော့သတင်းမီဒီယာသမားတွေအားလုံးပေါ့အဲဆိုသတင်းမီဒီယာသမားကတကယ် actively လုပ်နေတဲ့သူကထောင်ကနန်းရှိရအောင်အဲ့လူတွေစီကိုကြောက်အောင်လို့စားထုတ်ပြီးတော့အမှုပို့ခဲ့တယ်ဒါတွေကလည်းလိုအပ်တယ်ပေါ့နော်ပွင့်လင်းမြင်သာမှုဆိုတာအဲ့ဒါတွေပြောတာပါနောက်ဒီ selection ရွေးချယ်မဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီနေ့လိုသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြန်ကြေညာပြီးတော့ဒီဟာပဲအကြည့်ပြန်ပြီးတော့ပြင်ရန်အကြောင်းမရှိဘူးလုပ်လိုက်တဲ့ဟာကိုဆိုလိုတာပါအမှန်တော့တွေ့ဆုံပြီးတော့မှဒီ selection နဲ့ပတ်သက်ပြီးအားလုံးကပါပြောခွင့်ဆိုခွင့်ဆွေးနွေးခွင့်ရခဲ့တဲ့ process ပြီးတော့မှဒါကိုအတည်ပြုပဲဆိုရင်တော့ပွင့်လင်းမြင်သာမှုပိုရှိတယ်လို့ဆိုလိုနေတာပေါ့နော
်အဲ့ဒီကောင်စီကိုဖွဲ့စည်းဖို့အတွက်ကြတော့29ဦးနဲ့ဖွဲ့စည်းမယ်လို့ပြောထားတာပေါ့နော်အဲ့တော့အဲ့ဒီကောင်စီမှာကြတော့အမားတို့အနေနဲ့ကဘလို့လူမျိုးတွေကိုပေါ့နော်ပါဝင်စေချင်တာလဲရှင
်ကျွန်တော်တို့ကအဲ့ဒါမှဘလို့လူမျိုးကိုပါဝင်စေချင်တာထက်စာရင်အမိခိုးကင်းကင်းလွတ်လပ်တဲ့အကောင်စီမျိုးဖြစ်စေချင်တာပါဘလို့လူမျိုးဆိုတာထက်ပေါ့နော်ဘလို့လူမျိုးမပါတာကိုပူကြိုက်တယ်လို့ပဲတိတ်တိတ်ပြောရင်ကောင်းမယ်နဲ့တူပါတယ်နော်ဘလို့လူမျိုးလဲဆိုလို့ရှင်တော့နိုင်ငံတော်သမ္မတတို့သို့တော်ကုန်းခတာတို့ကအစိုးပြုခဲ့သူဆိုတာမျိုးတွေပေါ့နော်ဒီအစဉ်အဆက်ကဟလာလူလက်ဆိုထုတ်ပေါ်ပြောဆိုရေးသားဝင်ကိုကောက်ွယ်ဖို့အစင်းနည်းမဖြစ်တဲ့သူတွေရဲ့ကိုယ်စားလှယ်တွေပါပါလာမယ်ဆိုရင်တော့ဘလို့လို့အမိကိုကင်းနဲ့လွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်လာနိုင်မှာလဲဆိုတဲ့ပူပန်ကြောင်းကြောင်းမှုနဲ့ကန့်ကွက်ရတာဖြစ်ပါတယ
်ဟိုခုနပြောသလိုအမိကိုကင်းနဲ့တရင်ကောင်စီဖြစ်ဖို့အတွက်ကြတော့ကဘလို့ဖွဲ့စည်းတင်တယ်လို့အမအနေနဲ့ယူဆပါတယ်လဲမရဲ
့ဒီမှာရှိတဲ့ balance ကပိုးပြီးတော့ခိုင်မာစေချင်တယ်ခုနလိုအပိုင်းတီတင်မပါစေချင်ဘူးပေါ့နော်အဘသူကဟိုအချိုးစားဘလောက်ဆိုတာမျိုးပေါ့တရင်မီဒီယာတွေကိုကန့်သတ်မှုတွေကလည်းခုနလိုပေါ့နိုင်ငံသားတရင်တော့အစင်းလိုဟာမျိုးတွေဖိတ်ထုတ်ခံရတဲ့ပါသွားတယ်ပေါ့အဲ့ဒါတွေကိုပြန်ပြီးတော့တန့်စေချင်တယ်အချိုးစားပိုင်းမှာလည်းခုနအပိုင်းတီစီရဲ့အချိုးစားနဲ့တကယ်ကိုစားပြုတဲ့သူတွေရဲ့အချိုးအစားကမမျှတလို့ဖြစ်နေတာတွေကိုလည်းပြန်ပြီးတော့ပြန်လိုက်စေချင်တယ်တကယ် election သဘောမျိုးဒီစီဖြစ်နိုင်အောင်ပေါ့အမှန်တမ်းပြောရင်တော့တကယ်တမ်းကအခုလုံနေတဲ့ကော်မရှင်ရဲ့ကြေညာချက်သတင်းမီဒီယာဥပဒေရဲ့ကြေညာလို့ကျွန်မပို့ပြီးမြင်ပါတယ်သတင်းမီဒီယာဥပဒေထဲမှာပါတဲ့ကောင်စီရဲ့ဖွဲ့စည်းပုံကဟလာ2 3ပုံ2ပုံလောက်ကအပိုင်းတီဖြစ်ပြီးတော့3ပုံ2ပုံကပဲ election လိုမျိုးဖြစ်ရမလို့ဖြစ်နေ election တော့မဟုတ်ပါဘူးအမှန်တမ်းပြောလို့ရှိရင် semi appointee စီရည်တဲ့ quota နဲ့တက်လာမယ်ဟလာဒီအခွင့်အရေးဘယ်နှယောက်ဆိုတဲ့ quota တွေနဲ့လာမယ်ပြီးတော့မှအဲ့ဒီကိုယ်စားလှယ်လောင်းအချင်းချင်းကြားထဲမှာပဲပြန်ပြီးတော့ဥက္ကဋ္ဌအကင်းမှုရွေးတာဖြစ်နေတယ်ဟုတ်လား direct representative democracy လည်းမဖြစ်ဘူး direct democracy လည်းမဖြစ်ဘူးဆိုတော့ appointee ဆက်တက်နဲ့ဖွဲ့စည်းခွင့်ရထားတဲ့ green media ဥပဒေကိုခြေခံပြီးတော့မှဒါကြီးကိုပဲချဲ့ထွင်ပြီးတော့ဟုတ်လားဟိုဘိုင်လောတွေဘိုင်နဲ့လုတ်ထားတဲ့အတွက်ကြောင့်ဒီလောက်အားကျသွားတယ်လို့မြင်တာပါဒီ green media လောကကိုအကျိုးပြုနိုင်တဲ့ county တစ်ခုပေါ်ပေါက်ဖို့လို့အတွက်တော့အငြင်းတန်းအားပေးနေပါမယ်ဟုတ်လားအငြင်းတန်းစောင့်ကြည့်မယ်ဆိုတော့လေဒီရွယ်ချက်နဲ့စောင့်ကြည့်နေတာဖြစ်ပါတယ
်ဟုတ်ကဲ့ပါမှတ်တည်တာအခုလိုဖြစ်ပြီးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ